COVID-19 ရောဂါကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုတွေပေါ်ပြန်လည်ကုစားနိုင်ဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအတွက် COVID-19 ရန်ပုံငွေကထုတ်ချေးတဲ့ချင်းငွေအစီအစဉ်နဲ့ပတ်သက်လို့လုပ်ငန်းရှင်တွေရဲ့အမြင်ဘယ်လိုရှိသလဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ COVID-19 အကျပ်အတည်းကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအတုံးနှုံးတတ်တတ်တာနဲ့ချင်းငွေထုတ်ပေးတဲ့အစီအစဉ်ကိုမြန်မာအစိုးရကစတင်ဆောင်ရွက်နေပါတယ်။ဒီအစီအစဉ်ဟာလုပ်ငန်းတွေလည်ပတ်နိုင်အောင်လို့ဆိုပေမဲ့လည်းရရှိတဲ့ချင်းငွေပမာဏကနည်းလွန်းတဲ့အတွက်လုပ်ငန်းရှင်တွေအတွက်အဆင်မပြေဖြစ်ကြပါဗျ။တချို့ကုမ္ပဏီတွေကတန်းခံထားတဲ့ချင်းငွေပမာဏနဲ့ရရှိလာတဲ့ချင်းငွေကကွာဟနေတာကြောင့်သူတို့ရဲ့လုပ်ငန်းတွေလည်ပတ်နိုင်တဲ့အဆင့်ထိဖြစ်မလာဘူးလို့အမည်မဖော်ခြင်းတဲ့လုပ်ငန်းရှင်တဦးက VOE ကိုပြောပါဗျ။
International လုပ်ငန်းကြီးတွေနော်ကျွန်တော်တို့တစ်နှစ်ကို3,800လောက်စောင့်နေတဲ့လုပ်ငန်းတွေကို3,500လျှောက်တာကို3,600ချပေးပါဗျ။ချင်းငွေနော်3,600ချပေးတဲ့ရှာထွက်လာပါလေဗျ။ဟုတ်လေတခါကြတော့လေနိုင်ငံတိတ်ခါကြပါလေဗျာ။မလုပ်ကြပါနဲ့နော်ကျွန်တော်ပြောတာဟိုဘလို့ခေါင်းလဲမချီးပေးနိုင်လဲမချီးပေးပါနဲ့ချီးပေးမယ်လဲချီးပေးပေါ့ဗျာအစီအပြေအောင်နော်အားလုံးလူတို့လူတိုင်းရစီခြင်းနဲ့စေတနာနဲ့လှုပ်ပေးလိုက်တဲ့အခါကြတော့စင်ပါဇာနှမ်းပတ်တလို့ဖြစ်နေတဲ့အခါကြတော့ကြီးစရာကြီးဖြစ်နေတာပေါ့နော်
ဒီချင်းွေကိုတလုံးတစ်ခဲနဲ့တကယ်လုပ်ငန်းကောင်းတွေကိုပေးပြီးလုပ်ငန်းတိုးတက်စေဖို့လှုပ်တင်တယ်လို့သူကအကြံပြုပါတယ်အခုချင်းွေရယူခွင့်ပြုလိုက်တဲ့စီးရင်တွေထဲမှာရန်ကုန်မှာရှိတဲ့လုပ်ငန်းတွေများပြီးနိစ္စရာကိုပေးနေတဲ့သဘောမျိုးဖြစ်နေတယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကတုံ့သက်ပါတယ်။သူ့အနေနဲ့ကတော့ပို့ပြီးတော့စီးပွားရေးထိခိုက်မှုရှိနေတဲ့လုပ်ငန်းတွေကိုအဓိကထားပြီးပို့ဦးစားပေးချေတင်တယ်လို့အမြင်ရှိပါတယ်
။ထိခိုက်မှုရှိတဲ့လုပ်ငန်းကအားလုံးရှိနေမှာပဲ။လုပ်ငန်းစီးပွားရေးအသက်ဆက်နိုင်မှုတွေနော်မရှိဖြစ်နေတဲ့လုပ်ငန်းတွေဟောနောက်ပြီးတော့ကျိုးရဲသွားနိုင်တဲ့လုပ်ငန်းတွေပေါ့နော်။သဘောတရားခံရဘူးပေါ့နော်။ကျွန်တော်တို့ဟိုတမှုချင်းနဲ့မကဘူး။ဒီတရားခံရဘူးတော့ချိနိုင်တဲ့လုပ်ငန်းမျိုးတွေ။ဟိုဥပဒေရွေးချယ်တဲ့လူကျွန်တော်တို့ယူဆပါတယ်လေ
။ဟုတ်ကဲ့။
ဒါနဲ့အဲ့လိုဖြစ်ပုံတော့မရပါဘူး
။ Apex International Company Limited ကတော့သူလျှောက်ထားတဲ့ချင်းငွေနဲ့အစိုးရကထုတ်ချေးတဲ့ချင်းငွေကကွာဟလွန်းနေပြီးလုပ်ငန်းလည်ပတ်နိုင်ဖို့မဖြစ်နိုင်တာကြောင့်ဒီချင်းငွေကိုမယူတော့ဘူးဆိုပြီးထုတ်ပြန်ထားပါတယ်။COVID-19 ရန်ပုံငွေအစီအစဉ်ကိုရယူဖို့အတွက်ရှောက်ထားရမှာလဲအခက်အခဲတွေရှိနေတဲ့အကြောင်းကိုလုပ်ငန်းရှင်တူကအခုလိုပြောပြပါဗျာ
။ online ရနေပြီးတော့ကျွန်တော်တို့နိုင်ငံတော်တိုးတက်အောင်နော်ဌာနဆိုင်ရာတွေလုပ်ဖို့ကျွန်တော်အတိုက်တွန်းနေတယ်။အခုတတိကျွန်တော်တို့ကရှောက်လောက်ကိုယ်တိုင်းကျင်းနေရတယ်။ရှောက်လောက်ကိုယ်တိုင်းတမတ်ချိုးပြီးထုတ်နေရတယ်
။ COVID-19 ကပ်ရောဂါအကျပ်တဲကြောင့်မလို့ထိခိုက်လာတဲ့နိုင်ငံစီးပွားရေးကိုပြန်အဖက်ဆယ်ဖို့အစီအစဉ်တရက်ကိုအစိုးရကထုတ်ပြန်ခဲ့ပါဗျာ။အဲ့ဒီထဲမှာတော့အစိုးရဌာနအသီးသီးမှာသုံးစွဲဖို့ရထားတဲ့အသုံးစရိတ်တွေထဲကဆယ်ရာခိုင်နှုန်းစီကို COVID-19 ရန်ပုံငွေထဲပြောင်းထည့်ဖို့ဆိုတာပါဝင်ပါတယ်။ဘဏ်တိုးနှုန်းသတ်မှတ်ချက်တွေအပါအဝင်ငွေကြေးဆိုင်ရာမူဝါဒအပြောင်းလဲအတိုးနှုန်းတက်တက်တာတာနဲ့လုပ်ငန်းငယ်တွေကိုချင်းငွေပေးဖို့အခွန်အတုတ်တွေလျှော့ပေါ်တာတက်တန်းတိုးတာတွေလုပ်ဖို့စိုက်ပျိုးရေးဆိုင်ရာချင်းငွေနဲ့အထောက်အပံ့တွေပေးဖို့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းကကန့်သတ်ချက်တွေကိုလျှော့ဖို့မိသားစုလူမှုအကူအညီတွေထောက်ပံ့မှုဗန်တွေကိုအွန်လိုင်းစနစ်သုံးလာဖို့စသဖြင့်တစ်နှစ်စာအစီအစဉ်တွေကိုရေးဆွဲထားပါတယ်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။